ဆက်ဆက်ရှင်မျိုးဆက်ငင်းကြင်းနဲ့ပွင့်လင်းလူဖွဲ့စီကခေါင်းဆောင်တယောက်ဖြစ်တဲ့မမီမီခေါ်မတ်တင်တင်ဟာတနင်္လာနေ့ကအေယာဝတီတိုင်းကြောင်ကုန်းနီးမှာကားမတော်တဆတိမ်မောက်ပြီးတေဆုံးသွားခဲ့ရကြောင်ပသက်ရန်ကုန်လမ်းမကြီးရဲ့ဘေးကင်းလုံခြုံမှုနဲ့လမ်းချီနေကိုအများကအာရုံစိုက်စရာဖြစ်လာခဲ့ပါတယ်။လမ်းနဲ့ဆိုးတာကျင်းတာ
ကားရီအရှိန်နဲ့မောင်းနေတာတွေကြောင့်ရင်တိမ်မောင်းမှုတွေနေ့စဉ်ကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဘေးကင်းလုံခြုံရေးအတွက်ပါရီပြင်ဆင်မယ်။မေကွန်ထုံးမှုတွေလည်းရှိလာနေပါတယ်။ကိုသိန်းထိုင်ဦးသတင်းပေးပို့ထားပါတယ်။
133မိုင်ရှိတဲ့ရန်ကုန်ပသိမ်လမ်းမကြီးဟာရန်ကုန်တိုင်းဒေသကြီးနဲ့အေရာဝတီတိုင်းဒေသကြီးကြားမြို့နယ်အသီးသီးကဒေသခံတွေနေ့စဉ်ဂုံစီကူးသန်းမှုအတွက်အားထားရတ
မ်းပေါ်မှာကားမောင်းနေတဲ့ကားသမားတယောက်ကပီအိုရီကိုခုလိုပြောပါတယ
်။ကားကြီးကိုသူကြော်ခြင်းနဲ့တော့လည်းကောင်းကားလေးချင်းချင်းကြော်တယ်လို့လည်းကောင်းပါတော့။သူကရှေ့ကလူကွာကျိုင်းနေချင်းတွေကိုခြောင်နေရတဲ့အခါမှာသူကချက်ချင်းရုပ်တည်းကဘေးမကပ်ပေးဘူးကွယ်။ညာဘက်ကမကပ်ပြီးတော့ဒီဘက်ကလူကလည်းကြော်မိရတာဖြစ်နေပြီဆိုရင်သူကတချို့ကအတင်းကြော်လိုက်တာပေါ့ကြော်လိုက်တဲ့အချိန်မှာအဲ့မှာမျက်နှာချင်းတိုင်းတစ်ခုခုပေါ့အခုဆိုင်ကယ်တစ်ခုခုကလာတဲ့ခါကျရင်သူ့အနေနဲ့အဲ့လိုဟိုဆွဲတီဆွဲမှာလမ်းဘေးကိုရောက်သွားနိုင်တယ်ကိုရောက်တဲ့ခါကျရင်လည်းဖြစ်တဲ့ပြဿနာလမ်းဘေးမှာလမ်းပကုန်းကအချို့နေရာမှာပြည့်ပြည့်စုံစုံမရှိဘူးကွယ်မရှိတော့ကျွန်တော်တို့လမ်းဘေးကိုချလိုက်တဲ့အချိန်ကျရင်အရန်တတိထားရတာပေါ့နော်ဆွဲသွားတာတို့တချို့ကရေဝဲနေရတယ်ကွာဂျိုင်းဘလောက်နဲ့နေရဆိုမမှန်းနိုင်ဘူးအဲ့ဆင်းလိုက်တဲ့ခါကျတော့ဂျိုင်းကြီးကကြီးနေတယ်အဲ့လိုမျိုးကြီးကျုံရတဲ့ကိုတချို့နေရာမှာအဲ့လိုဘေးနားမှာရေမြောင်းကအဆင်နဲ့ပဲရှိနေတယ်ကိုကြည့်တော့နည်းနည်းလေးလူလာတဲ့ပို့ပြီးဆင်းလိုက်တာလည်းအခုရေမြောင်းနဲ့ရောက်တော့အတန်းပဲပြန်ဆွဲတက်လာဖို့ခက်တယ်ပေါ့နော
်လမ်းဖောက်လို့ရေးအတွက်ကန်ထရက်ယူခဲ့တဲ့ကုမ္ပဏီတွေကပေးထားတဲ့ဂရီကိုနဲ့အညီစံချိန်စံညွှန်းမီမဖောက်လို့ခဲ့တဲ့အပြင်သတ်မှတ်တဲ့ပေပြည့်မီအောင်မဖောက်ခဲ့ဘူးဆိုပြီးဝေဖန်ချက်တွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ AB လအတွင်းကပဲရန်ကုန်ပသိမ်လမ်းမကြီးပြင်ဆင်ရေးနဲ့ပတ်သက်ပြီးလွှတ်တော်အတွင်းမေးခွန်းထုတ်မှုတွေရှိခဲ့ပြီး ADB အာရှဖွံ့ဖြိုးရေးပံရဲ့ဂူညီချင်းဝင်နဲ့လမ်းမကိုချဲဖို့မွတ်မံမှုစီစဉ်နေတဲ့အကြောင်းတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့ပါတယ်။ဒေါ်လာသန်း130ကနေ130အထိချင်းဝင်ဂူညီယူပြီး36လကြာမယ်လို့ခန့်မှန်းတဲ့အကြောင်းစောက်လေဝင်ကြီးဌာနတာဝန်ရှိသူတွေကပြန်လည်ပြောဆိုခဲ့တာပါ။ဧရာဝတီတိုင်းဆိုရဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းထေးကတော့ BOE ကိုခုလိုရှင်းပြပါတယ
်။အသိဉာဏ်ကုန်နန်းက UD BOD ပေါ့နော် UD ပေးထားတဲ့ကုမ္ပဏီကို။ကုမ္ပဏီကလည်းဟိုနေနေသူတို့ဇာတ်ရုပ်ထုတ်ထားတာလေ UD ပေးထားတာပေါ့နော် BOD နဲ့လုပ်နေတာပေါ့။ကားတကယ်လည်းတော့လမ်းကျင်းတယ်လမ်းကျင်းတယ်လမ်းကျင်းတယ်နောက်တော့ဟိုဈိုင်းကွက်တွေရှိတယ်ပေါ့နော်။အဲ့ဒါကိုလည်းကျွန်တော်တို့ဟိုကုမ္ပဏီတော့ပရက်ရှာပေးပြီးလုပ်တော့လည်းပဲသူတို့အချိန်မမီပြစ်နေတာပေါ့ပရပရှာပေးတယ်သူတို့လုပ်တယ်သူတို့လည်းအဲ့ဒီလမ်းကိုကျွန်တော်တို့က ADB ချင်းဝင်တဲ့ပြုတ်ပြေဖို့ကတွတ်တော်ကအတီးပြုတ်ပြီးသွားပြီကျွန်တော်တို့တွတ်တော်ကနေလေအဲ့ ADB ချင်းဝင်တဲ့လို့ဖို့မှာဒီလမ်းကို BOD ကနေပြန်သိမ်းရမယ်ပြန်သိမ်းဖို့ကိစ္စကိုလည်းတကယ်တဲ့နေတော့ကမပြောကျွန်တော်တို့ဆောက်လေးဝင်ကြီးနဲ့ဒီဝင်ကြီးလာသွားတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူတို့လုပ်နေပါတယ်ညာဒီမှာပဲတစ်ပတ်လောက်အတွင်းမှာပဲကျွန်တော်တို့အဗီယူရီယာနဲ့ပြောပြန်သိမ်းတော့မှာပေါ့နော်ပြန်သိမ်းပြီလို့ရှိရင်လာတော့တဲ့ ATP စီစဉ်နဲ့ဆက်လုပ်သွားမှာပေါ့မှန်ကန်လားကျင်းတယ် traffic များတယ်ဗီယူဒီယာလည်းအကုန်မလုံးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေရတယ်ပေါ့
ဦးဝေသိရှင်းပြတဲ့ BOD ဆိုတာကကုမ္ပဏီတစ်ခုကိုလမ်းဖောက်လုပ်ခွင့်တက်တန်းတစ်ခုအတွင်းလမ်းလုပ်ငန်းလည်ပတ်ခွင့်နဲ့လမ်းကကောက်ခံခွင့်တွေခွင့်ပြုထားတဲ့စနစ်ဖြစ်ပါတယ်ရန်ကုန်ပသိမ်လမ်းမတိုးချဲ့မွမ်းမံပြီးသွားမယ်ဆိုရင်တော့မြန်မာနိုင်ငံမှာရင်းမတော်တဆထိခိုက်မှုတွေရောကြသွားအောင်ပြုပြင်ရမယ့်လမ်းတွေနဲ့တင်းကြပ်ရမယ့်စည်းကမ်းတွေကတော့ခြံနေသေးဖြစ်ပါတယ်။မြန်မာကုန်လမ်းပို့ဆောင်ရေးညွှန်ကြားရေးမှူးဦးစီးဌာနရဲ့စင်စရာတွေအရ2018ခုနှစ်ဇန်နဝါရီလကနေ2018ခုနှစ်ဇွန်လအတွင်းတိုင်းဒေသကြီးပြည်နယ်အသီးသီးမှာရင်းတိုက်မှု9000နေရာကျော်ဖြစ်ပွားခဲ့ပြီးသေဆုံးသူ1800ကျော်ရှိခဲ့ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူ14000ကျော်ရှိတယ်လို့ဖော်ပြပါတယ်။ရန်ကုန်တိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ဧရာဝတီတိုင်းတွေမှာအများဆုံးဖြစ်ပါတယ်။ channel တွေမှာရင်းမတော်တဆတိမ့်မမှုနဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနေ့စဉ်လိုလိုဖော်ပြလေးရှိပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့မကြာခင်နှစ်ပိုင်းတွေကထုတ်ပြန်တဲ့လမ်းစည်းကမ်းဘေးကင်းလုံခြုံရေးဆရာစီရင်ခန်းစာတွေမှာလည်းမြန်မာနိုင်ငံဟာ8000အရှာနိုင်ငံတွေထဲမှာမတော်တဆရင်တိမ့်မမှုဒုတိယအဆိုးဆုံးနိုင်ငံလို့ဖော်ပြထားကြပါခင်ဗျာ
။ကိုသိန်းထိုင်ဦးပါရှင်။